ချင်းပြည်နယ်ကံပတ်လက်မြို့ကနေဆင်းလာတဲ့စစ်တပ်ရင်းနှင်းဟာချင်းပြည်နယ်နဲ့မကွေးတိုင်းစောမြို့နယ်ကြားကမစာတူီကျေးရွာကိုရောက်နေတဲ့အတွက်မစာတူီကျေးရွာအပြင်စောမြို့နယ်တွေကဆွဲလဲချင်း၊နှကောင်းချင်းစတဲ့ကျေးရွာသုံးရွာကဒေသခံ2000လောက်ဘေးလွတ်ရာကိုတိမ်းရှောင်နေရတာပါ။အများစုဟာစောမြို့နယ်ထဲမှာပဲတိမ်းရှောင်နေကြပေမဲ့တောတောင်တွေနဲ့တိမ်းရှောင်နေရတဲ့သူတွေလည်းရှိပါတယ်။စစ်ဆောင်တွေအတွက်အလူရှင်တို့ကအစားအသောက်တွေလူတန်းတာရှိပေမဲ့လို့ကုန်ပစ္စည်းတွေတည်ယူရမှာကန့်သက်ဟန်တားမှုတွေရှိတာကြောင့်စားနပ်ရိက္ခာကူညီကတော့လိုအပ်နေတယ်လို့စောမြို့လူသားရေးစာနာဌာနကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ဟောနဲ့ကံပလင်ဂျာဂျာရဲကအနည်းကျေးရွာတွေကိုရောက်လာပြီချက်။အဲ့ဒီနောက်မှာလည်းဟိုစစ်ဆောင်တွေတော့ဒီနေ့လူ2000လောက်ဆောင်နေရပြီချက်။ဟုတ်တယ်ဆက်ဆောင်ရတော့ဆောင်းညုံနေတဲ့မှာပဲခိုးလုံးနဲ့ဥပမာဟိုမစွာတီကြတော့ဒီသူတို့ကျမတို့ဆောင်းညုံနေကိုဆင်းလာလို့မလဲတဲ့အခါကျတော့တောင်းနေကိုဆောင်းကြတော့ပေါ့အေးဆဲလဲချင်းလုံးနဲ့အကောင်းချင်းတော့ကျမတို့ဆောင်းညုံနေအတိုင်းနဲ့ရောက်လာတဲ့အခါကျကျမတို့တွေကတခြားလူကြုံတဲ့နေရာတွေကိုရှင်းပြောင်းပေးထားတယ်အလူရှင်ကြီးရှိတော်ညားလဲပါအေးလမ်းကြောင်းမှာပိတ်ဆို့ခံထားရတယ်ဒီအခါကျတော့ကျမတို့မိုးကတွေရပေါ်မလွင်ဘူးပေါ့နော်ဆန်အမြောင်မြတ်တယ်လို့မရဘူးပေါ့
စစ်တပ်ဟာပြီးခဲ့တဲ့ဇူလိုင်လလယ်ကစလို့မကွေးတိုင်းနယ်ကစောမြို့နယ်ကိုဖျက်ပြီးချင်းပြည်နယ်ကံပတ်လက်မြို့နယ်တွေကိုစစ်ရင်တန်းအနေနဲ့ရိတ်ခါပို့ဆောင်ဖို့သွားလာနေတာဖြစ်ပြီးကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေတာပါကံပတ်လက်မြို့တွေကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုရိတ်ခါပို့ဆောင်ပြီးပြန်ဆင်းလာချိန်မှာလည်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့လို့လက်ရှိကံပတ်လက်မြို့တွင်မှာလည်းစီးရဲတင်းမာနေတယ်လို့ကံပတ်လက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တို့ကပြောပါတယ်
အခုဒီကျင်းသေးသွားတဲ့တောက်ဖို့ရေနံကတော့အခုပြန်ဆင်းလာတာမစားတီကြီးရောမှလက်ရှိရှိတယ်တချို့ရှိကြီးပွင့်နေရတော့ရှိပွင့်နေရတော့ဆင်းမနစ်ကလက်ကဆင်းလာနေပြီပေါ့နော်။ဟောဒီစစ်ကြောင်းနဲ့ပတ်သက်ပြီးမှတော့ဟိုသူတို့ကပြန်ထုတ်တယ်ပေါ့နော်ပြန်ထွက်သွားတယ်အနေထားဆိုတော့ဟောမတင်းမှတော့ဘုသူပြောလို့ရဒါပေမဲ့ကျွန်တော်တို့ပုံမှန်ဒီဟိုမြို့ပေါ်မှာကတော့တင်းမာနေတာပေါ့နော်နှစ်သက်စလုံးရင်ဆိုင်ထားတယ်ဒီကလည်းခဏဝင်ပြတာမျိုးကြီးရှိတယ်။အပြင်အခုနောက်ချင်းဒီခါတော့ပို့တဲ့ချင်းသေးမျိုးဆိုလဲကျွန်တော်တို့ဒီပါကွဲတက်ဖွဲ့တဲ့တော့ဟိုတော်တော်ပြစ်လိုက်ပြန်ထုတ်လာလိုက်ပေါ့နော်အဲ့လိုတော့လုံနေရရှိတယ်ပေါ့နော
်စစ်တပ်နဲ့ဒေသခံကာကွယ်တက်ဖွဲ့တွေကြာကံပတ်လက်မျိုးတွေမှာပြီးခဲ့တဲ့ဇူလိုင်လကစလို့တိုက်ပွဲတွေဖြစ်နေပြီးစစ်တပ်ဘက်ကလေးကြောင်းကနှစ်ချိန်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့နှစ်ဖက်အကြဆုံးရှိတဲ့ဒီတိုက်ပွဲတွေပြင်ထန်ခဲ့ပါတယ်တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်အရသာနှစ်ဦးလက်နက်ကြီးအစအထိမှန်တည်ဆုံးခဲ့တယ်လို့စစ်တပ်ကထောင်ထားတဲ့မိုင်းတွေနေမိတာကြောင့်သုံးဦးဒဏ်ရာဆိုးရရပြီးကုသနေရတယ်လို့စစ်ပေးဆောင်နေသူတွေကိုကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ။